2024ခုနှစ်ဒီဇင်ဘာလ30ရက်နေ့ကကရင်ပြည်နယ်ဒုတထုခရိုင်ယိုကလာနဲ့ထီးဖထိုထာကြားမူထရော့ခရိုင်အတွင်းကနိုဖော်တီကျေးရွာမှာကရင်နှစ်တစ်ကူနှစ်အခမ်းအနားကျင်းပပြီးပျော်ဝဲရှင်ပွဲအားကစားပွဲတွေဆင်နွှဲနေတဲ့အချိန်စစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အပေါ်ကန့်ကွက်ရှုံချကြောင်း KNU ကရင်အမျိုးသားအစည်းအရုံးဘူဌာနချုပ်ကော်တူလေးကဒီကနေ့ဒီဇင်ဘာလ31ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြေညာပါတယ်။တေဆုံးထိခိုက်ဒဏ်ရာရမှုနဲ့အပြည့်အစုံသတင်းကိုအသေးစိတ်မထုတ်ပြန်ထားသေးပေမဲ့ကရင်လူမျိုးများအထွတ်မြတ်ထားရာကရင်နှစ်တစ်ကူနှစ်မှာပွဲတော်တက်ရောက်လာသူတွေသွေးစွန်းညစ်သေးစေပြီးတေကျေပျက်စီးအောင်ယူရတဲ့လောက်ရအပေါ် KNU အနေနဲ့ပြင်းထန်စွာရှုတ်ချတယ်လို့ထုတ်ပြန်ထားပါတယ်။အာနာသိန်းစစ်ကောင်းဆောင်ဘက်ကကရင်အမျိုးသားများယဉ်ကျေးမှုထိန်သိမ်းဖို့တိုက်တွန်းသည်ဆိုထားပေမဲ့လည်းဒီတိုက်ခိုက်မှုဟာငင်းကြမ်းရေးတည်ငြိမ်ရေးယဉ်ကျေးမှုထိန်သိမ်းရေးတွေကိုစစ်ပောင်းအတွင်းထားရနေသည့်ဆေးရသွားသဘောကိုသာဆောင်ကြောင်း KNU ကထုတ်ပြန်ထားပါတယ်။အခုနိုင်ငံတော်ကပြည်သူလူထုရင်ဆိုင်နေရတဲ့ဒုက္ခဆင်းရဲတွေနဲ့အဓိကတရားခံဟာစစ်တပ်သားဖြစ်ပြီးစစ်တပ်ဗိုလ်မှူးတွေအနေနဲ့အမားကိုဝန်ခံတာဝန်ယူမှုတာဝန်ခံမှုအပြည့်ရှိတဲ့အမှန်တရားနဲ့တရားမျှတမှုကိုအကောင့်ထည့်ဖော်ပြီးပြည်သူလူထုကိုအကာအကွယ်ပေးတဲ့စနစ်အဖြစ်အသွင်ပြောင်းမှုကိုလည်း KNU ကတိုက်တွန်းထားပါတယ်2964ကရင်နှစ်တစ်ကူပွဲတော်ကျင်းပခြင်းစစ်ကောင်စီရဲ့ဗုံးကျက်တက်ခတ်မှုဟာ Crime Against Humanity လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တာမှုစစ်တပ်အနေနဲ့ပြည်သူလူထုကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကိုတာဝန်ယူတာဝန်ခံပြီးတရားမျှတမှုကိုဖော်ထုတ်တဲ့လုပ်ငန်းစဉ်တွေမှာပါဝင်ပြီးသမိုင်းဆိုးကိုပြုတ်ရင်ဖို့လဲ KNU ကဖိတ်ခေါ်ထားပါတယ်ခင်ဗျာ